ဩစတြေးလျနိုင်ငံအတွက်နျူကလ িয়ার ဆိုင်းရင်သုံးရင်းနှုန်းတင်ပေါ်လျှောက်ဖို့အမေရိကန်ဗြိတိန်တို့နဲ့ရရှိခဲ့တဲ့သဘောတူညီချက်ဟာပြင်သစ်နဲ့ပြင်သစ်ရဲ့ဩစတြေးလျနဲ့ရင်းနှုန်းတင်ပေါ်ဆိုင်ရာသဘောတူညီချက်ကိုထိခိုက်စေတဲ့သဘောရှိတဲ့အတွက်ပြင်သစ်ကဒေါသတကြီးဖြစ်နေခြင်းပါပဲ။အမေရိကန်နိုင်ငံချန်ဝန်ကြီးအန်တိုနီဘလင်ကင်ကပြင်သစ်ဟာအာရှဒေသအတွက်တိတ်ကိုအရေးပါတဲ့လက်တွဲပေါ်နိုင်ငံဖြစ်ပါတယ်လို့ပြောကြလိုက်ပါတယ်။
We welcome European countries playing an important role in the Indo-Pacific. We look
forward. Indo-Pacific ဒေသမှာအရေးပါတဲ့ခံစားကလည်းဥရောပနိုင်ငံတွေပါဝင်လှုပ်ရှားမှုကိုကြိုးစားပါတယ်။ကျွန်တော်တို့ဟာဒီဒေသရင်းတခြားနိုင်ငံတွေ EU ဥရောပသမ္မတနဲ့ NATO မဟာမိတ်အဖွဲ့နဲ့တူဆက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာပါ။အထူးသဖြင့်ပြင်သစ်ဟာနှစ်ရှင်လာများကြုံရတဲ့ကိစ္စရဲ့အများအပြားအတွက်အရေးအပါဆုံးလက်တွဲပေါ်နိုင်ငံဖြစ်ပါတယ်။ဒါပြင် Indo-Pacific ဒေသနဲ့ကမ္ဘာတစ်လွှားက Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုတွေမှာအခွင့်ရရင်ရတယ်လို့ပိုးပြီးနည်းနည်းဆိုင်ဆိုင်လက်တွဲဆောင်ရွက်ဖို့ဆန္ဒရှိတယ်လို့ပြောသွားတာပါ။ American Britain နဲ့ Australia သုံးနိုင်ငံခေါင်းဆောင်တွေကြား August လို့အတိုကောက်ခေါ်တဲ့ Indo-Pacific ဒေသဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်ရေးသုံးနိုင်ငံသဘောတူညီချက်ရပြီလို့ American သမ္မတ Joe Biden ကဗုဒ္ဓဟူးနေ့ကပြောကြားခဲ့တာဖြစ်ပါတယ်။ဒီသုံးနိုင်ငံသဘောတူညီချက်အတွက်တရုတ်နဲ့ပြင်သစ်တို့ကဒေါသတကြီးနဲ့တုံ့ပြန်ခဲ့ကြတာပါ။